ဆရာရှင်များရုစရနာစင်ညာမှာတော့မြန်မာအေးသုံးသက်ရဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးရလာနိုင်တယ်လို့မြန်မာအေးကိုလက်စွပ်နှစ်ပေါင်းများစွာလေ့လာခဲ့သူအမေရိကန်ပါမခဂျွန်ဘက်စလီကပြောကြားလိုက်ပါတယ်။ပါမခဘက်စလီဟာ1950ပြည်လွန်နှစ်ကစပြီးမြန်မာနိုင်ငံအေးကိုလေ့လာခဲ့တာ1983မှာဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့အာရှလေ့လာရေးညွှန်ကြားမှုအဖြစ်ဆောင်ရွက်ခဲ့ပြီးမြန်မာနိုင်ငံဆိုင်ရာစာအုပ်စာတမ်းများစွာကိုလည်းပြုစုခဲ့ပါတယ်။နာဂိဆိုင်ကလုန်းအပြီးမြဝကျွန်းပေါ်ပါဝင်မြန်မာနိုင်ငံဒေသအနှံပြားမှာစာကြည့်တိုင်းများပြန်လည်ထူထောင်ရေးလုပ်ငန်းကိုဆောင်ရွက်ခဲ့တာအခုအချိန်ထိဒီစီမံကိန်းဟာဆက်လက်ရှိနေဆဲဖြစ်ပါတယ်။ပမခဘက်စလီကိုမြန်မာနိုင်ငံရဲ့ရှေ့လာလာတဲ့ပတ်သက်ပြီးကျွန်တော်မေးမြန်းထားပါတယ်။ကျွန်တော်ကတော့ကျော်စံတာပါခင်ဗျာ။ပမခဘက်စလီမဟုတ်ဘူးမင်းနာတော့မြန်မာနိုင်ငံမှာဒီမိုကရေစီတင်ကူးပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်ပန်များပြားနေပါတယ်။အဲဒါမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတို့ရှိပါတယ်။တကယ်ပါလို့မှာဒီမိုကရေစီတင်ကူးပြောင်းသွားတဲ့နိုင်ငံတွေမှာအခက်အခဲတွေနဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြားနေတယ်လို့များဆရာကြီးယူဆမိပါလား
။ I think because Burma or Myanmar has such a powerful set of traditions.
ဘဒူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လှုပ်ခဲကြတာပါကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့တည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလည်သဘောပေါက်ပြီးအတိမတ်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလားပြည်ကြနိုင်ငံတွေဖြစ်သွားစီမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ
်အခုမကြခင်မြန်မာပြည်သူတွေကမဲပေးကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကတော့ဘယ်လိုများမျှော်လင့်နိုင်ပါလဲဘာလိုများမျှော်လင့်နိုင်ပါလဲဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးတဲ့အခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
Yes it's a troublesome timeAnd I put on my Burmese citizen's hat, and I'm not sure how I would.
အခက်အခဲရှိနိုင်ပါလေ။အခုတော့မြန်မာပြည်သူတွေမှာတူညီတဲ့သဘောထားရှိကြရဲ့လားဆိုတာမသိကြပါဘူး။ကျွန်တော်အသည့်မိတ်ဆွေတွေအားလုံးနဲ့ဆက်သွယ်ဆွေးနွေးကြည့်ချင်ပါတယ်။အချိန်နှီးနောက်တစ်ဆင့်ရှေ့တိုးအောင်နိုင်ငံရေးပါတီတစ်ခုတည်းကဆောင်ကျင်းနိုင်မှာမဟုတ်ပါဘူး။ဆိုတော့တိုင်းပြည်ရင်ဆိုင်ကြုံတွေ့နေရတဲ့အခြေခံပြဿနာတွေအတွက်များစွာခီးရောက်နိုင်လိမ့်မယ်လို့ကျွန်တော်မမျှော်လင့်ပါဘူ
းတချို့ကတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြဿနာတော့များများဟာလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမကောင်းလို့ဆိုပြီးတော့ပြောကြပါတယ်စစ်တပ်ကရေးဆွဲထားတဲ့ဥပဒေဖြစ်နေတဲ့အတွက်ကြောင့်ဒီဟာမသိလျော်တဲ့ဥပဒေဆိုပြီးတော့ဒီဖွဲ့စည်းပုံကိုအဓိကထောက်ပြနေကြပါတယ်ဆရာကြီးပဲလို့သဘောပါလဲ
As I mentioned with the twoExamples that came to mind, the Soviet Union, the USSR, and Yugoslavia. In both cases, there were...
ပထမပြောခဲ့သလိုပါပဲ။ဆိုဗီယက်ပြည်ထောင်စု Yugoslavia တို့မှလည်းဖွဲ့စည်းပုံဥပဒေတွေတော့ရှိခဲ့ကြတာပါပဲ။အဲ့ဒီဖွဲ့စည်းပုံတွေလည်းကြာဆုံးပြပြခဲ့ပါတယ်။အဲ့ဒါအစားဒီမိုကရေစီဥတည်တဲ့သမ္မတနိုင်ငံတွေဖြစ်ထွန်းလာခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းဖွဲ့စည်းပုံဟာsingle governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဦးတည်နေပါလေတိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူးတစ်ချိန်တည်းမှာပဲရိညာပြဿနာကြောင့်လေမြန်မ မနက်ကကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းဝန်းတည်းပါအခြားသောပြိပက်ကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့်ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပ
ါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုတို့ယူဂိုစလာဗီယက်ပြည်ထောင်စုတို့ပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချင်းများလောက်တော့ဆိုးရနေလို့လားဆရာကြီးတကယ်များအဲ့လိုပြိုကွဲရတဲ့အချင်းတွေကို
Afraid it is. It depends, of course, on the capacity of the military to maintain its single governing arm. But human nature is.
ဖြစ်လာနိုင်စရာရှိပါတယ်။စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်။ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်။ဒီသဘောကြောင့်တစ်ချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဥတည်နိုင်ပါတယ်။နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်။ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါ
။ဟုတ်ကဲ့တစ်ဆက်တည်းမိကျင်တာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွန့်ဆောင်ချက်လူဆောင်ချက်တွေကိုဆရာကြီးဘယ်လိုအကဲဖြတ်လို့ပါလဲအခုချိန်ကြီး
Yes, it has been disappointing, I'm sure, for many within the NLD, and probably for Suki herself.
ပြည်တွင်းကလူတွေအများအပြား NLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်သီးခံတဲ့ခေါင်းဆောင်တစ်ယောက်လို့ထင်ပါတယ်။ဒါကြောင့်လဲတိုင်းပြည်လုံးမပြိုမကွဲတပေါင်းတစ်စီးတည်းရှိနိုင်အောင်လို့စွမ်းကုန်လိုက်လျှောပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါ။တပြည်တော်စနစ် unitary ပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ်
။ဖက်ဒရယ်ဆိုလို့အခုလက်ရှိဖွဲ့စည်းပုံဟာလည်းပဲဖက်ဒရယ်ပုံစံမျိုးတော့လုပ်ထားတာပဲ။1948ဥပဒေကိုလည်းအလိုပဲပြောခဲ့တာရှိပါတယ်။ပြည်နယ်ရေးဒေသနာအနှံ့ပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်းဖက်ဒရယ်ဖြစ်စေခြင်းဒီဖွဲ့စည်းပုံကိုပဲအခြေခံပြီးတော့အဲ့ဒီတိုင်းရင်းသားဒေသဖြစ်တဲ့ပြည်နယ်တွေကိုလူပိုင်ခွင့်ပူပေးလိုက်ရင်အနာပူပေးလိုက်ရင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အဲ့လိုကမဖြစ်နိုင်ဘူးခင်ဗျာ
And I'm not sure there is any ideal federal system or other than a set of republics each of which has
အကျိုးကြအာဏာအတော်အသင့်ရှိတဲ့သမရနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပုံမူတာလွန်ကောင်းမွန်တဲ့ Federal Snitch ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်။ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရ American ပြည်ထောင်စုနမူနာကိုပြောပါရစေ။ဥရောပတိုက်သားတွေ America မှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက Political Unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်။ဌာနတိုင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတည်းလှုပ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူး။သူတို့ဘာသာစကားnormative behavior လို့ခေါ်တဲ့စံစနစ်အပြုမူတွေရှိနေကြတာပါအခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်ကြအာဏာပြန်လည်ထူထောင်ခြင်းနေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ်းပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းသားတွေကိုအာဏာခွဲဝေပေးမယ်လို့ပြောလင်းပါတယ်သူတို့မှာအနာဂတ်ကိုစီစာနာကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာကမတွေ့မိဘူးလားခင်ဗျာဦးချင်းပါတိုင်းပြည်ကအရင်သက်ဆိုင်ရင်တော့ပုံမပွင့်လင်းလာပြီလို့ထင်ပါတယ
် There is something very positive that I find I had occasion to go around Myanmar as we re-established libraries.
တေကိုအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြီးတိုက်တွေထူထောင်ရေးအတွက်သွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါ။ကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလသင်ယူလူစိတ်တွေပြင်းပြနေကြခြင်းပါ။သူတို့ဟာများသောအားဖြင့်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုံတွေတွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေ၊စာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါတယ်။ကမ္ဘာနဲ့တပြေးညီဗဟုသုတတွေလိုချင်နေကြပါတယ်။ ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပ
ါလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအင်္ဂလိပ်နိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာဆရာကြီးပဲလို့မြင်ပါလေ
You know I have some knowledge about Thailand and Bangladesh which are neighbors and both those countries have done
ဒီမှာအင်္ဂလိပ်ချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့အထက်နိုင်ငံစလုံးဟာသူတို့နိုင်ငံတွင်ကတိုင်းသားလူမျိုးစုတွေကိုအတိအမှတ်ပြုမှုတိတ်ကိုအားနည်းကြပါတယ်။ဒါပေမဲ့သူတို့ဟာမြန်မာနိုင်ငံထက်တိုးတက်ဖွံ့ဖြိုးမှုတွေရှိနေပါတယ်။အိန္ဒိယနဲ့တရုတ်တို့မှာတော့ပိုပြီးတော့တိုးတက်နေတာပေါ့လေ။မြန်မာနိုင်ငံကျတော့နိုင်ငံသား3-4သန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားသင့်ပါတယ်။အခုလက်ရှိအတိုင်းအတာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါတယ်။တခါတခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်။1948ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူး။အင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ။